ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ကရင်ရွာသူရွာသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကမြန်မာနိုင်ငံဘက်ပြန်ပြီးမောင်းထုတ်တယ်ဆိုတာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့အင်္ဂါနေ့မှာပဲညှင်းဆိုသွားပါတယ်သူတို့ရွာတွေကိုစစ်ကောင်စီရဲ့တပ်တွေကလေကြောင်းကနေတိုက်ခိုက်တာကြောင့်ထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခတွေ3,000တန်းမနည်းကိုထိုင်းစစ်တပ်ကပြန်ခိုင်းတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်တစ်ရက်မှာပဲထိုင်းဝန်ကြီးချုပ်ကအခုလိုညှင်းသွားခဲ့တာဖြစ်ပါတယ်ဒုက္ခတွေရေအလုံးရင်းနဲ့ရောက်လာတာအခုချိန်ထိမရှိသေးပါဘူး။ထိုင်းနိုင်ငံနဲ့ဝင်လာသူတွေကိုသူတို့ဒေသမှာပြဿနာတစ်ခုခုရှိသလားဆိုတာမေးပါရယ်။ပြဿနာမရှိဘူးလို့သူတို့ပြောရင်သူတို့နေရာကိုပြန်ဖို့အရင်ဆုံးပြောပါရယ်။ပြန်ဖို့ပဲပြောတာပါ။အင်အားမသုံးပါဘူး။မောင်းမထုတ်ပါဘူး။သူတို့ဒေသမှာတိုက်ပွဲတွေရှိနေကျွန်တော်တို့ဘလို့မောင်းထုတ်နိုင်ပါလဲ။ဒါမဲ့လက်ရှိမှာဘာတိုက်ပွဲမှမရှိဘူးဆိုရင်အမြန်ဆုံးပြန်မသွားနိုင်ဘူးလားလို့ဝင်ကြီးချုပ်ပြရွတ်ချန်အိုချာကသတင်းထုတ်တွေကိုပြောသွားပါရယ်။ထမင်းလက်ထွက်ပြေးလာတဲ့ဒုက္ခတွေကိုတားဆီးဖို့ဒုက္ခတွေအရေးလှုပ်ဆောင်နေတဲ့ NGO တွေနဲ့ကုလသမဂ္ဂအေဂျင်စီတွေဒုက္ခတွေနဲ့တိုက်ရိုက်ဆက်သွယ်တာခွင့်မပြုဖို့ထိုင်းမြန်မာနယ်စပ်ဒေသကခရိုင်တစ်ခုရဲ့အကြီးအကဲကဒေသရဲအစည်းအဝေးတစ်ခုမှာပြောခဲ့တဲ့အကြောင်း writer သတင်းတစ်ပုဒ်မှာရေးထားပါတယ်ဒုက္ခတွေကိုနယ်စပ်မှာထိုင်းစစ်တပ်ကတားဆီးဖို့အစိုးရကမူချထားတယ်ဆိုပြီးတော့အဲ့ဒီခရိုင်အကြီးအကဲကပြောတယ်လို့လည်း writer သတင်းမှာပါပါတယ်ကရင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေဟာထိုင်းစစ်သားတွေကစောင့်ကြည့်နေတဲ့အောက်မှာပဲလှေတွေပေါ်ပြန်တက်သွားကြတာကို writer ကလက်ခံရရှိတဲ့ဗီဒီယိုတွေမှာတွေ့ရတယ်လို့လည်း writer သတင်းမှာရေးထားပါတယ်